နှစ်ထောင်နှစ်တဲ့နှစ်တစ်ခုရဲ့အချိန်မြန်မာနိုင်ငံကခေါင်းဆောင်တည်တည်ရဲ့နိုင်ငံကိုပြောကြားတဲ့နှစ်တစ်ခုနှုတ်ခွန်းဆက်လွှားတယ်။တိုင်းပြည်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးရဖို့အဓိကထားဆောင်ခြင်းပေးသွားမယ်လို့ပြည်သူကိုကတိပြုကြသလိုပြည်သူတွေဘက်ကလည်းနိုင်ငံအရေးပူးပေါင်းပါဝင်ပေးကြဖို့မေတ္တာရက်ခံတိုက်တွန်းကြပါတယ်။ ကျမစုမောင်ကစူးစီးတင်ပြပေးထားတာနားဆင်ပါရှင်။2022ခုနှစ်ကူပြောင်းတဲ့နှစ်တစ်ခုအခါသမယမှာတော့မြန်မာနိုင်ငံကြီးအေးချမ်းတည်ငြိမ်ငြိမ်းချမ်းပါစေကြောင်းနိုင်ငံခေါင်းဆောင်အသီးသီးကနှစ်တစ်ခုနှုတ်ခွန်းဆက်ဆုတောင်းပေးကြရင်းနဲ့ငြိမ်းချမ်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကာယောဂါကိုဗစ်ကာလပြည်သူတို့ရဲ့လူမှုစီးပွားဘဝပြန်လည်ထူထောင်ရေးတွေကိုစွန့်စွန့်တမန်ဆောင်ကျင်းပေးသ ဟန်ချက်ဗတ်ညီမျှတာစေမဲ့2020အလွန်ငြိမ်းချမ်းရေးဖွဲ့စည်းတည်ဆောက်မှုအသစ်ကိုအရှိန်အဟုန်နဲ့အကောင့်ထည့်ဖော်သွားမယ်အကြောင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က2021ခုနှစ်နိုင်ငံတကာနှစ်သက်ကူးအထိမ်းအမှတ်အခါသမယမှာနှုတ်ခွန်းဆက်ပြောကြားပါတယ
်2021ခုနှစ်နှစ်သက်မှာပြည်တော်စုသမ္မတမြန်မာနိုင်ငံတော်ပြည်သူပြည်သားပေါင်းချမကြပါစီချင်းချင်းမြတ်တာပွားနိုင်ကြပါစီနှလုံးဆွေးဝင်းအေးချမ်းကြပါစီအခုဆိုရင်2020အလွန်ရှေ့ဆက်သွားမယ့်လမ်းကြောင်းအထင်ရှားအစင်းသင့်ရှိနေပြီဖြစ်တဲ့အချိန်မှာ NCA လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေအပြင် NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပူးပေါင်းပါဝင်လာဖို့အတွက်2020အလွန်ငင်းကြရေးလုပ်ငန်းစဉ်တွေကိုကျမတို့ချင်းကပ်မှုအသစ်တွေနဲ့ဘက်ဆုံတောင်းဆုံကြိုးပမ်းဆောင်ရွက်သွားမှာပါဒီလိုဆောင်ရွက်နိုင်ဖို့အတွက်ပညာရဆိုင်ရာစီမံခန့်ခွဲမှုဆိုင်ရာအထောက်အကူပြုအဖွဲ့တွေနိုင်ငံရေးပါတီတွေအရဖက်အဖွဲ့အစည်းတွေကအစားပြည်သူတွေအပါအဝင်အဓိကအင်အားစုတွေအဆုံးအကျေအလယ်ဆွေးနွေးညှိနှိုင်းနိုင်မဲ့ပြန်လည်သုံးသပ်ရေးလူငန်းစဉ်ကိုကြဲကြဲပြန့်ပြန့်လက်ဆောင်စဉ်းစားပြီးကိုစားပြုမှုနဲ့ထိရောက်မှုဟန်ချက်ပဲ့ညီမျှတစေမဲ့2020လူငင်းရန်ရေးဖွဲ့စည်းတည်ဆောက်မှုအသစ် New Peace Architecture ကိုအရှိန်ဟုန်နဲ့ပေါ်ဆောင်သွားမှာဖြစ်ပါတယ်။ကျမတို့ပြည်သူပြည်သားများသာမကကဘာသူကဘာသားများအားလုံး2020ခုနှစ်မှာငင်းကြမှုပေးနိုင်ကြပါစေ။ငင်းကြမှုရယူနိုင်ကြပါစေ။ရှင်လန်းမှုပေးနိုင်ကြပါစေ။ရှင်လန်းမှုရနိုင်ကြပါစေ။မေတ္တာပေးနိုင်ကြပါစေ။မေတ္တာရယူနိုင်ကြပါစေ။နှလုံးဆွေးဝင်းအေးချမ်းကြပါစေ
။နိုင်ငံတော်သမ္မတအဝင်းမြင့်ကလည်းနိုင်ငံကိုပြောကြားတဲ့နှစ်တကူနှုတ်ခွန်းဆက်အမှားစကားထဲမှာတိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးနိုင်ငံအရေးမှာနိုင်ငံသူနိုင်ငံသားတွေတခဲနဲ့ပါဝင်ပေးကြပါလို့ပြည်သူကိုပန်ကြားပါတယ
်။2021ခုနှစ်နှစ်တအခါသမယမှာနိုင်ငံလူနိုင်ငံသားများအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းရင်နှုတ်ခွန်းဆက်တတ်ပါတယ်။နာမည်နှင်များတွင်မှဆောင်ရွက်ဆွဲလုပ်ငန်းတွေပြည်စည်းဝန်သားမကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍနယ်ပယ်အသီးသီးမှာနိုင်ငံသူနိုင်ငံသားတို့အတွက်ပုံမှုကောင်းမွန်တဲ့အနေအထားများနဲ့အခွင့်အလမ်းတွေများပေါ်ဆောင်ပေးနိုင်ဖို့ပြည်သူများနဲ့လက်တွဲပြီးဆက်လက်အားထုတ်ကြိုးပမ်းသွားမှာဖြစ်ပါတယ်။နိုင်ငံတစ်ခုတိုးတက်အောင်မြင်ရေးအတွက်အရေးကြီးဆုံးအခြေခံအချက်ကတိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးဖြစ်ပါတယ်။ဒီအတွက်ဆောင်ရွက်ရမှာပြည်သူတို့ရဲ့စုပေါင်းအင်အားအလွန်အရေးကြီးပါတယ်။ဒါကြောင့်နိုင်ငံတော်ရဲ့အရေးမှာနိုင်ငံသူနိုင်ငံသားများအားလုံးတခဲနဲ့ပါဝင်ဆောင်ရွက်ပေးကြဖို့ပန်ကြားလိုပါတယ်မင်္ဂလာပေါင်းနဲ့ခါချောင်းပြည့်စုံနဲ့နှစ်သည့်အခါသမယမှာမိဘပြည်သူများအားလုံးကာယောဂါပြီးကင်းဝေးကကိုစိတ်နှပြကျမ်းမာချမ်းသာကြပါစေပြည်သူလူထုရဲ့စုပေါင်းအင်အားနဲ့နိုင်ငံတော်ကြီးငြိမ်းချမ်းသာရပြီးဖွံ့ဖြိုးတိုးတက်ပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ
်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းရဲ့2021ခုနှစ်နှစ်သက်ကူနှုတ်ခွန်းဆက်စကားထဲမှာတော့နိုင်ငံရဲ့အနာဂတ်မျိုးဆက်သစ်ကလေးတငယ်တွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးနိုင်ငံမှာထာဝရငြိမ်းချမ်းရေးရအောင်တက်မတော်အနေနဲ့တိုင်းရင်းသားတွေနဲ့လက်တွဲပြီးအကောင်းဆုံးဆောင်ကျင်းပေးသွားမယ်လို့ပြည်သူကိုခရီးပြုပြောကြားခဲ့ပါတယ
်။ချင်းကြီးလေးစားတဲ့တိုင်းတဲ့ညီကိုပေါင်းတော်များအားလုံး2021ခုနှစ်နှစ်သက်ခါသမယမှာကိုယ်ကြီးချမ်းသာခြင်းဆေးရချတာခြင်းစတဲ့ကျေးဇူးမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေကြောင်းနှုတ်ဆက်တာလိုက်ရပါတယ်။တက်မတော်အနေနဲ့ငင်းငယ်လူကန်းစင်များအောင်မြင်စီရန်အတွက်ငင်းငယ်ရေးကိုအနှောက်အယှက်အဟံထားဖြစ်စေမဲ့ဤသည့်ကိစ္စမဆိုရှောင်ရှားပြီးသာဝရငင်းငယ်ကိုအကောင့်ထည့်ဖော်ဆောင်ရနိုင်ဖို့အတွက်ဒ
ဒီလိုကောင်းကောင်းနေတဲ့နှစ်တစ်ခုနှုတ်ခွန်းဆက်လာနေတဲ့မှာပြည်သူတွေကိုအလေးနက်ထပ်ပြီးတော့ဂရီဘေးပြောဆိုခဲ့တာကတော့လက်ရှိကမ္ဘာတဝန်းရင်ဆိုင်ဖြတ်သန်းနေရတဲ့ကိုဗစ်-19ကရောဂါဖြစ်ရနေရကနေရင်ဆိုင်ကျော်လွှားနိုင်ရေးပူးပေါင်းဆောင်ရွက်ချက်တွေနဲ့အတူကိုဗစ်ကာလအတွင်းနဲ့ကပ်ရောဂါအလွန်ကာလပြည်သူတို့ရဲ့လူမှုစီးပွားဘဝပြန်လည်ထူထောင်ရေးစီးပွားရေးတွေပြန်လည်က